မြန်မာနိုင်ငံကဆရာနာသိန်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေပိုင်ဆိုင်မှု50ရာခိုင်နှုန်းနဲ့အထက်ကိုတက်ရိုက်ပဲဖြစ်စေတော်ဝိုက်ပြီးတော့ဖြစ်စေအမေရိကန်ပြည်ထောင်စုကထိန်းချုပ်လိုက်တာပါဖေဖော်ဝါရီလ17ရက်နေ့အမေရိကန်ဆွေရကထုတ်ပြန်တဲ့ပိတ်ဆို့တန်ခတ်မှုစာရင်းထဲမှာတော့အာနာသိန်းမြန်မာစစ်တပ်ကကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထိတ်ဆုံးကပါဝင်ပါတယ်လူပုဂ္ဂိုလ်10ဦးနဲ့လုပ်ငန်း3ခုအပေါ်တန်ခတ်ပိတ်ဆို့လိုက်တာပါဒီလိုတန်ခတ်ပိတ်ဆို့မှုဟာဘလောက်ထိရောက်မှုရှိနိုင်မလဲဆိုတာကိုတော့နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ပါတယ် CSIS နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနက Great Polling ကအခုလိုပြောပါတယ်
He was sanctioned under the Global Magnitsky Act along with
2019 ခုနှစ်ကရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းတဲ့လုပ်ရပ်ကိုကျူးလွန်ခဲ့တယ်ဆိုပြီးကမ္ဘာတဝန် Magnitsky ဥပဒေအရတခြားဗိုလ်ချုပ်တွေနဲ့အတူသူလည်းအရေးယူတန်ခတ်ခံထားရတာပါဒီတော့အမေရိကန်မှာပစ္စည်းပိုင်ဆိုင်ခွင့်ပိတ်ပင်ခံထားရတဲ့လူတယောက်ကိုဘယ်လိုလုပ်ပြီးအရေးယူပေးဆိုမလဲအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်နဲ့အမေရိကန်ရဲ့စီးပွားရေးလုပ်ကိုင်ခွင့်ပိတ်ပင်မလဲမေးရပါလိမ့်မယ်
အရင်စစ်ဆိုးရခေအာနာထိန်းချုပ်ထားတဲ့ကာလအတွင်းအလားတူပိတ်ဆို့တက်ခတ်မှုတွေကိုချမှတ်ခဲ့ပူပါတယ်။ဒါပေမဲ့လည်းဒီလိုပိတ်ဆို့တက်ခတ်မှုတွေဟာပြစ်မှုကျူးလွန်သူဆရာနာသိန်းကောင်းဆောင်တွေအပေါ်ထဲမြမလူလူအပေါ်သာတက်ရောက်မှုရှိရဆိုပြီးဒီပိတ်ဆို့မှုတွေကိုပြန်ဖွင့်ပေးဖို့မြမအာနာဝါရီဘက်ကတောင်းဆိုခဲ့ပူပါတယ်။ဒါကြောင့်နောက်ပိုင်းမှာတော့အာနာသိန်းစစ်ကောင်းဆောင်တွေအပေါ်သာပြစ်မှတ်ထားပိတ်ဆို့တက်ခတ်တဲ့စနစ်ကိုကျင့်သုံးလာခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အပြင်မြန်မာနဲ့ဆက်ဆက်နေတဲ့တခြားနိုင်ငံတွေရဲ့အခမ်းကဏ္ဍကရောဘလောက်အထီအောင်အရေးပါပါသလဲ။နိုင်ငံခြားဆက်ဆံရေးကောင်စီကနိုင်ငံရေးသုံးသပ်သူဂျော့ရှူဝါကာလန်စစ်ကအခုလိုပြောရတယ်
So the US will want to work with democracies in Europe, Canada.
ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့တခြားဒီမိုကရေစီနိုင်ငံတွေ၊ဥရောပ၊ကနေဒါ၊ဂျပန်စတဲ့နိုင်ငံတွေနဲ့လက်တွဲလုပ်ဖို့လိုလားပါလိမ့်မယ်။တခြားရှိတော်အောင်ရှာနိုင်ငံတွေဖြစ်တဲ့စင်ကာပူ၊အင်ဒိုနီးရှား၊အိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းလက်တွဲကောင်းလက်တွဲပါလိမ့်မယ်။ဒါကြောင့်တေချာလာကဒီနေရာမှာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုတနိုင်ငံတည်းနဲ့မြန်မာနိုင်ငံရဲ့မူဝါဒပြောင်းလဲအောင်လုပ်ဖို့ဆိုတာကတိတ်ပြီးတော့မဖြစ်နိုင်ပါဘူး။
အမေရိကန်တနိုင်ငံရဲ့ပိတ်ဆို့တန်ခတ်မှုဟာတိတ်အလုံးမဖြစ်နိုင်ဘူးလို့ဆိုပေမဲ့အာနာသိန်းစစ်ကောင်းဆောင်တွေအပေါ်အမေရိကန်ကဥဆောင်ပြီးတော့တန်ခတ်လိုက်တာကြောင့်ဒီမိုကရေစီရဲ့အလေးထားတဲ့နိုင်ငံတွေကအမေရိကန်နဲ့အတူပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်နိုင်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတနိုင်ငံဖြစ်တဲ့အိန္ဒိယတရုတ်လိုနိုင်ငံကတော့မြန်မာနိုင်ငံမှာပဲအဆွေရတဲ့သူတို့ရဲ့အကျိုးစီးပွားကိုသာအလေးထားဆောင်ရွက်တဲ့အလေးထားရှိတာကြောင့်မြန်မာဒီမိုကရေစီရဲ့အပြောင်းအလဲမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့တိတ်မျောလင်းလို့မရဘူးလို့လဲအကဲကဲတွေကထောက်ပြပါရခင်ဗျာ